ဒီသတင်းမှာ English American Side ကန္တာမှာအိမ်တို့ဒေဗရတဲ့ home ကို chicken နဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Till the cows come home
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက TILL till ကအချိန်အတိုင်းတာတစ်ခုထိ THE the COWS the cows ကနွားတွေ COME come HOME home come home ကအိမ်ပြန်လာတာဆိုတော့စကမိုက်ထုံရဲ့တရိပ်ဒီဘေကတော့နွားတွေအိမ်ပြန်လာတဲ့အချိန်ပေါ့ဒီသုံးဆင်းသက်လာတာကတော့နွားတွေအနေနဲ့မျက်ရှာဆားဖို့ထွက်သွားရင်ပျောက်သွားတယ်ဆိုရင်အိမ်ကိုပြန်လာလေမရှိကြတဲ့အတွက်ကြောင့်အဲ့ဒီပျောက်သွားတဲ့နွားတွေအိမ်ပြန်ရောက်တဲ့အထိဆိုရင်ဘယ်တော့ပြန်လာမယ်ဆိုတာကိုမပြောနိုင်တာကိုဆိုလိုပါတယ်ဒီသုံးရဲ့ idiom အသေးပဲကတော့ဘယ်တော့ပြီးမယ်ဆိုတာမသိနိုင်တာအချိန်တိတ်ကြတာကိုဆိုလိုတာဖြစ်ပါတယ်ဒီနေ့တစ်ခုခုဖြစ်လာဖို့တိတ်အချိန်ယူမယ့်ဟာမျိုးကျမတို့မြန်မာဘန်စကားရတော့ရပါလိမ့်မယ်အာကြီးဖြစ်လာပါလိမ့်မယ်အာကြီးဆိုပြီးပြောတာမျိုးမိုးပြူတာကိုစောင့်နေသလားဆိုတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ You can talk to your son to lose weight till the cows come home I bet he won't listen
မြေတားကိုကိုလေ့ကျင့်ချဖို့ပြောတာရပါလိမ့်မယ်အာကြီးမိုင်လောင်းရဲတယ်သူမင်းစကားကိုနားထောင်မှမဟုတ်ဘူးလို့ဒေဗေရပါတယ်ဂျော့ချ်ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ You can talk to your son to lose weight till the cows come home I bet he won't listen
ခုဆက်လက်တင်ပြပေးမှာကတော့
hit home
ဖြစ်ပါတယ်စာလုံးပေါင်းက HIT hit ကရိုက်တာထိတာ HOME home ကအိမ်ဆိုတော့စကူဟူရဲ့ဓာတ်ရိုက်ဒေဗေကတော့အိမ်ကိုထိတာဖြစ်ပါတယ်home ဆိုတဲ့အိမ်ဆိုတာလူတိုင်းတွေအရေးကြီးတဲ့နေရာဖြစ်ပါတယ်။ဒါကြောင့်လူတူအိမ်ကိုထိတယ်လို့တင်စားပြရမှာတခုခုနဲ့ပတ်သက်လို့သဘောပေါက်နားလည်တာကိုဆလိုပါတယ်။ကျမတို့မြန်မာမှာတော့ပြောလိုက်တာထိတယ်ဆိုတဲ့အတုံးနဲ့ဆင်တူတယ်လို့ဆိုရမှာပါ။အထူးသဖြင့်ဝေဖန်ခံရရင်ခံရခက်ပေမဲ့လို့လေပြောလိုက်တာကမှန်းနေတော့အပြောခံရတဲ့လူကိုအတိတ်ရားရစေတာမျိုးဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The teacher's criticism hit home. The student realized his mistake and changed for the better.
ဆရာကသူ့ကိုဝေဖန်တာတကယ်ပဲသူ့ကိုထိစီတယ်။ကျောင်းသားကလည်းသူ့အပြစ်တွေပြန်မြင်ပြီးအကောင့်ဘက်ကိုပြုပြင်တာတွေ့ရတယ်လို့ထိပေရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The teacher's criticism hit home. The student realized his mistake and changed for the better.
ခုနောက်ဆုံးတင်ပြပေးမှာကတော့
feel at home
ဖြစ်ပါတယ်စာလုံးပေါင်းက feel feel ကခံစားတာ at ကနေရာကိုပြတာ home home ကအိမ်ဆိုတော့စကားစုထုံရဲ့တုံးကောက်အဓိပ္ပာယ်ကတော့အိမ်လိုပဲခံစားရတာပေါ့ဒီဆုံးရဲ့ idiom အဓိပ္ပာယ်ကလည်းသိပ်မကွာထားပါဘူးကိုယ့်အိမ်လိုပဲနေတာထိုင်တာရှိတာနေရထိုင်ရမခက်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I like my room at the hostel. I feel at home there.
ကျွန်တော်အဆောင်မှာရှိတဲ့အခန်းတွေကိုကျွန်တော်ကြိုက်တယ်။ကျွန်တော်အိမ်လိုပဲနေသာထိုင်သာရှိတယ်လို့ဒီပဲရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I like my room at the hostel. I feel at home there.
ဒီသတင်းပါ home ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
till the cows come home, hit home.Feel at home.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။